ရခိုင်ပြည်နယ်မောင်တော်မြို့နယ်ဘင်္ဂလားနယ်စပ်အနီးအောင်တပြေကျေးရွာနေကြားဆောင်ရဲကင်းစခန်းတစ်ခုကိုအမည်မသိအဖွဲ့ကမနေ့ညကဝန်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီတော်တွင်ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှလည်းစစ်ဖြစ်ပွားရာဒေသကကျေးရွာသား130လောက်ဟာစစ်ဘေးဒဏ်ကြောင့်ဘေးလွတ်ရာကိုပြောင်းရွှေ့လာကြတယ်လို့အကူအညီပေးတဲ့အဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
မောင်သောမြို့နယ်မြောက်ပိုင်းအောင်တပြေကျေးရွာနီးနေကြားဆောက်ရဲကင်းတစ်ခုကိုမနေ့ညနေပိုင်းကနေဒီကနေ့ဖေဖော်ဝါရီ14မနက်ပိုင်းအထိလက်နက်ကင်ဖွဲ့တစ်ဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တာပါဒီတိုက်ပွဲဖြစ်စဉ်အခြေအနေကိုတော့မောင်သောမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ကအခုလိုပြောပါတယ
်စပိုးရဲနေ့ည10:00နာရီကနေစပြီးတော့ဖြစ်တာမနေ့4:00နာရီလောက်မှတိုက်ပွဲကပြီးသွားတယ်တဲ့ဒေသခံလူကြီးဆိုကြတော့တိုက်ပွဲဖြစ်ပြီးနောက်ပိုင်းမှာသူတို့ရဲ့ရင်းမြစ်ရခင်ရအဲဒီမြေကြောင်းတွေကိုမြေကြီးတဲ့ပြင်းရရတော့စပြီးတော့ပြစ်လာတာအောင်တကြီးအဝင်ဝင်နာကကာကင်းပေါ့ညညကြမှာသွားပြီးကာကင်းနေနဲ့ဆောင်းတယ်အဲဒီစခန်းကိုလာပြစ်တာမင်းအဲ့စခန်းကိုလာပြစ်တော့ဟိုကဟိုမင်းမင်းရင်းကစခန်းကြီးလေလာပြီးဝါရကြတာပေါ့တပည့်ရတော့6နာရီ8နာရီလောက်တပည့်ဖြစ်တာပေါ့
ဒီတိုက်ခိုက်တဲ့ဘွက်ဟာဘယ်ဘွက်ကဆိုပြီးအတိမပြုတ်နိုင်သေးပေမဲ့တိုက်ခိုက်တဲ့အင်အားနဲ့အချင်းချင်းမြင့်မှုပေါ်မူတည်ပြီးနေကြားဆောက်ရဲတွေဘက်ကတော့အေးအေးဖွဲ့လို့ယူဆထားကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှသွန်းကျော်ကပြောပါတယ
်မတော်ဝင်ကြနေတဲ့နေကြားကောင်းဒီစီရပြုံကန်းချက်ရတော့အေးအေးလို့ပြောတာပဲတဲ့သူတို့မျက်စိနဲ့တက်အမြင်ရတာတော့မဟုတ်ဘူးသူကနေကြားကောင်းနေနဲ့ယူဆတာပေါ့ဒါဘာလို့ဆိုတော့လက်နဲ့ကံကတော်တော်များများခုခုခံခံနဲ့တိုက်ပွဲဖြစ်တယ်ဆိုတော့အဲ့ဒီဘိုးဘိုးဖြစ်နိုင်တယ်ဆိုတော့အာတုံးပက်ကျဲပုံစံလောက်ပါဒါပြပြကြကြမျက်စိနဲ့မြင်ရတာမဟုတ်ဘူး
တိုက်ပွဲဖြစ်တဲ့နတ်သလရွာဖြစ်တဲ့အောင်လူပြည်ရွာဟာမောင်သောမြို့နယ်55မိုင်ကွာဝေးသလိုနေဆက်မှတ်တိုင်57 50နဲ့နားမှာတည်ရှိနေတယ်လို့ဦးလှသွန်းကျော်ကပြောပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးဌာနကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့သလိုတပ်မတော်သတင်းမှန်ပြန်ကြားရေးဘွက်စွဲဘက်သွေးမှုကိုဆက်သွယ်ရမှာတိုက်ပွဲဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောဆိုခဲ့ပါတယ်။မောင်တော်ခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးရဲသူကတော့ဒီမနေ့မှတိုက်ပွဲဖြစ်ပွားခဲ့ကြောင်းအသေးပြုချက်ပေးခဲ့ပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူ
းဖြစ်တယ်ဆိုတော့အချမ်းဖဲမဲ့ကြတယ်တိကျကြတယ်ကျွန်တော်တို့ပြောကနေချာဆောင်မိမရ
ရခိုင်ပြည်နယ်အစိုးရဖွဲ့ဝင်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဘူမူကြီးဖုံးသိက်ကိုဆက်သွယ်ခဲ့ရမှာတော့
ဩအဲ့ဒါဆိုရင်ကျွန်တော်လည်းပြောသွားခြင်းရှင်ပြေပြဖုံးနေပါတော့လေ
ဒီလိုဖြစ်တဲ့တိုက်ပွဲတွင်ရဲရာရှိသူကြာဆုံးခဲ့တယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြထားပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူးလက်ရှိမောင်သောမြို့နယ်အောင်ပြည်ကျေးရွာဘက်မှာတပ်မတော်ဘက်ကနေနေပြည်ရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်သွာလာခွေကိုလောလောဆယ်ဆယ်ပိတ်ထားတယ်လို့ဒေသခံတွေကပြောပါရယ်ပြီးခဲ့တဲ့ဇန်နဝါရီလ24ရက်နေ့မှာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မောင်သောမြို့နယ်တောင်ပြူလက်ဝဲမြောက်ဘက်မိုင်တိုင်မှတ်ပြီးပြီး40နီးမှာရှိတဲ့မြန်မာနယ်ကြားဆောက်ရဲကင်းစခန်းတစ်ခုကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့ပစ်ခတ်တဲ့ဘက်ဟာအာဇာဘက်ကဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုထားပါရယ်ရခိုင်ပြည်နယ်တွင်ဇန်နဝါရီလ4ရက်နေ့ကဘူတီတောင်နယ်စပ်နေကြားဆောက်ရဲကင်းစခန်း၄ခုကိုရခိုင်တပ်မတော်ဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမြမတပ်မတော်နဲ့အေအေတို့ကြားစီးရေးပဋိပက္ခပုံမှုပြင်းထန်လာနေတယ်လို့စစ်ဘေးဒုက္ခသည်တွေကလည်းပုံပြီးများပြားလာနေပါတယ်။အလားတူချင်းပြည်နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲကြောင့်တိုက်ပွဲဖြစ်ပွားရဒေသကကြေးရွာသားတွေဒီကနေ့ထိတိမ်းရှောင်နေရဆဲပါ။တပ်မတော်နဲ့အေအေရခိုင်လက်နက်ခိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားရဒေသပလဝမြို့နယ်ခမောင်းဝကြေးရွာဘက်ကရွာသား130ခန့်ဟာပလဝမြို့ကိုဒီကနေ့ရောက်ရှိလာပြီးအထက်မွန်တောင်ကျေးရွာမှာနေရာချထားပေးခဲ့တယ်လို့ပရဟိတလူငယ်ဖွဲ့တာဝန်ခံကိုတင်ထုံးအောင်ကပြောပါတယ
်ခုရောက်တာကဝက်ဆာရှောင်းကအင်ထောင်စုဖေတုံစုပြီးရင်ခမောင်းဝရွာနဲ့ပါရကုန်းရွာကကြာရင်အင်ထောင်စုက300နဲ့ခနိုင်စုစုစုပေါ့အင်ထောင်စုကနာစီဟာကျွန်တော်တို့ဒီပလဲဝါအောက်ပိုင်းမွန်ထောက်ရွာမှာကိုကျွန်တော်ယာယီအိမ်မှာချထားပေးထားတယ်လူဦးရေက130လောက်ရှိနေတယ်ပေါ့တိုက်ပွဲတွေအခုနောက်ပိုင်းတော့မဖြစ်ဘူးဖြည်းပင်မဲ့လည်းအဲ့မှာစာဝန်ကြီးကဆန်စီဝေရတာတအားခက်ခဲဖြစ်တဲ့အတွက်အဲ့မှာတောင်းရလေးလုံးလုံးမရဘူးမိမိဒေတာကမအေးချင်းတဲ့အတွက်တမနင်ရေးတဲ့အတွက်ဆင်းပြေးလာကြတာ
ဒီစစ်ဆောင်တွေအတွက်ပလဝမြို့နယ်ရခိုင်လူငယ်ဖွဲ့နဲ့တင်သွုံးအောင်ပရဟိတလူငယ်ဖွဲ့ပူးပေါင်းပြီးကိုကြီးထောက်ပဖို့ရေးစီစဉ်နေစေလို့သူကဆိုပါတယ်ဇန်နဝါရီလဇန်နုံးကပလဲဝါမြို့နယ်ခမောင်းဝနယ်တင်းသလင်းကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲပြီးဒေသခံရွာသား200ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသိမ်းရှောင်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒုက္ခသည်တွေကိုလက်သက်မခံတာကြောင့်အခုကဘင်္ဂလားမြန်မာနယ်စပ်မှာတောင်းတင်းနေစဲလည်းဖြစ်ပါတယ်မြန်မာသံတမန်နဲ့ရခိုင်လက်နက်ကန်ဖွဲ့အေအေတို့ကြားတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွင်စစ်ရှောင်ဥယျာဉ်9000ကျော်တိုးပွားလာနေတယ်လို့သူတို့ရဲ့စောက်ဝတ်နေထိုင်ရေးအခက်အခဲရှိနေတယ်လို့လည်းလူမှုကူညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ